မင်္ဂလာပါဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်2020ရွေးကောက်ပွဲမဲမတမာမှုရှိတယ်ဆိုတာကိုတတ်သိပြနိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်
ဘုရုံမူကြီးမေအောင်လှိုင်ဦးဆောင်တဲ့တမတော်အနေနဲ့ဖေဖော်ဝါရီ၁ရက်နေ့မနေ့ပိုင်းမှာနိုင်ငံတော်သမ္မတနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒုံဆန်းစုကြည်အပါအဝင်လူပေါင်းများစွာကိုဖမ်းဆီးတိုင်းပြည်အာဏာရယူခဲ့တဲ့အဓိကအကြောင်းရင်းဟာမဲမတမာမှုဖြစ်နိုင်တဲ့စည်ရင်းကိစ္စဖြေရှင်းမပေးလို့ဆိုထားပါတယ်။အာဏာရယူပြီးတိုင်းပြည်ကိုပြောတဲ့မိခွန်းနဲ့သူ့ရဲ့လမ်းပြမြေပုံမှာလဲပထမဦးဆုံးလုံးမှာကမဲမတမာမှုတွေဖော်ထုတ်မယ်။တွေ့ရင်တာဝန်ရှိသူတွေကိုအရေးယူမယ်လို့ဆိုထားပြီးသူ့ရဲ့နောက်ဆုံးအလုပ်ဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲလုပ်ပြီးအနိုင်ရနိုင်ငံရေးပါတီကိုတာဝန်လွှဲပြောင်းပေးမယ်လို့ဆိုထားပါတယ်။ဒါကြောင့်လဲသက်တမ်းရှိနေစေပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအပါအဝင်ရွေးကောက်ပွဲတာဝန်ရှိသူတွေကိုဖမ်းဆီးကော်မရှင်အသစ်တစ်ခုကိုလည်းဖွဲ့စည်းပေးခဲ့ပြီးဖြစ်ပါတယ်။ကော်မရှင်ကလည်းသူတို့တာဝန်ယူခြင်းကစမဲစင်းကိစ္စပြန်စစ်ဆေးနေပြီးတချို့အချက်လက်တွေကိုထုတ်ပြန်ပေးနေတာလည်းတွေ့ကြရပါတယ်။အရင်ဆေးရနာရှင်တွေကကျင်းပပေးခဲ့တဲ့2020အထွေထွေရွေးကောက်ပွဲကြီးမှာလူကျင်တဲ့ရလထွက်ပေါ်လာအောင်ဆောင်ရွက်ပေးခဲ့တဲ့အဲ့ဒီအချိန်ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဖြစ်ခဲ့ပြီးအခုချိန်မှာလည်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကခန့်အပ်တဲ့ကော်မရှင်ဥက္ကဋ္ဌအငြိမ်းစားဗိုလ်ချုပ်ဦးသိန်းစိုးအနေနဲ့2020ရွေးကောက်ပွဲမှာတကယ်ပဲမဲမတမာမှုတွေရှိခဲ့တယ်ဆိုတာကိုတည်တည်ပြနိုင်မလားဆိုတဲ့ကိစ္စကတော့စိတ်ဝင်စားစရာပါ
ဦးသိန်းစိုးဦးဆောင်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ဆယူပြီးတဲ့နောက်ပြည်ထောင်စုအဆင့်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းနဲ့အဖွဲ့ဝင်တွေကိုဖမ်းထားရုံတည်းမကအောက်ခြေမြို့နယ်အဆင့်ကော်မရှင်ဥက္ကဋ္ဌတွေကိုပါအစုလိုက်ပြုံလိုက်ဖမ်းဆီးထိန်းသိမ်းထားခဲ့တာဒီကနေ့ဆိုရင်တလနီးပါးရှိနေပါပြီဦးသိန်းစိုးကော်မရှင်ကပထမဦးဆုံးထုတ်ပြန်ပေးလိုက်တဲ့ရွေးကောက်ပွဲဆိုင်ရာအချက်လက်တွေကတော့မြို့နယ်အလိုက်ကော်မရှင်ကထုတ်ပြန်တဲ့မဲစင်းနဲ့လဝကမှာရှိတဲ့စည်ရင်နှိုင်းရှင်ချက်ဇာတ်တွေပါဖေဖော်ဝါရီလ16ရက်နေ့ကစပြီးထုတ်ပြန်တဲ့အဲ့ဒီဇာတ်တွေထဲမှာနိုင်ငံသားစီစီရေးကတ်မပါပဲမဲစင်းမှာပါဝင်နေတဲ့သူတွေရဲ့စည်ရင်စီစီရေးကတ်တစ်ခုတည်းနဲ့မဲစင်းမှာနှစ်ကြိမ်ပါသူ၃ကြိမ်အထက်ပါသူဆိုပြီးဖော်ပြထားတာတွေ့ရပါတယ်အရေးကြီးတာကတော့အဲ့ဒီထုတ်ပြန်ပေးလိုက်တဲ့စည်ရင်တွေဟာမဲမတမာမှုဖြစ်စေနိုင်သောမဲစင်းတွေဖြစ်နေမနေပါတကယ်တော့လာဝကကပြုစုထားတဲ့လူဦးရေစီးရင်ဆိုတာ update ဖြစ်မနေပါဘူး။ပြောင်းရွှေ့သွားသူတွေကိုပုံမှန်ပယ်ဖျက်လို့မရှိသလိုအဲ့ဒီမြို့နယ်တွေဝင်လာအခြေစိုက်သူတွေကိုလည်းပုံမှန်ဖြည့်သွင်းခြင်းမရှိပါဘူး။ဒါအပြင်အိမ်ငှားရဲနေထိုင်သူတွေရွှေပြောင်းအလုပ်လုပ်သူတွေအစားရှိသဖြင့်ကိုလည်းပုံမှန်ဖြည့်တင်းလို့ရှိတာမဟုတ်တဲ့အတွက်မြေပြင်မှာတကယ်မမှန်ကန်ပါဘူး။ဒါကြောင့်လဲဥလာသိန်းဦးဆောင်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာအခြေခံမဲစင်းပြုစုရာမှာလဝကစင်းတစ်ခုတည်းကိုအခြေခံထားတာမဟုတ်ဘူးဆိုပြီးတရားဝင်တိုင်းတည်ပြည်တည်ပြောထားခဲ့တာမို့ဒါဟာလျှို့ဝှက်ချက်မဟုတ်ခဲ့ပါဘူးလဝကစင်းအပြင်မြေပြင်မှာနောက်ဆုံးအချိန်ထိစင်းကောက်ယူပြီးမှပြုစုထားတာဖြစ်ပါတယ်ဒါအပြင်နောက်ပိုင်းမဲစင်းကတ်တဲ့အခါထပ်ပြီးဖြည့်ဆွဲရတာအများကြီးရှိတာမို့မဲစင်းနဲ့လဝကစင်းကွာခြားနေတာဟာမဲမတမာမှုလို့ဆွဆွဲဖို့နေနေတာတာမဲမတမာမှုဖြစ်စေနိုင်သောအချက်မဟုတ်တာကတော့သိကြပါဗျ
။ဒါအပြင်မဲစင်းထဲမှာနိုင်ငံသားစီစီကတ်မပါသူတွေကိုထည့်သွင်းထားတာကလည်းထူးဆန်းတာတော့မဟုတ်ပါဘူး။ရွေးကောက်ပွဲဥပဒေဤဥပဒေထဲမှာနိုင်ငံသားစီစီကတ်ပျောက်ဆုံးနေသူတွေမလုပ်ရသေးသူတွေကိုလည်းနိုင်ငံသားအခွင့်အရေးမဆုံးရှုံးစေဖို့သက်ဆိုင်ရာထောက်ခံချက်တွေရှိရင်မဲပေးခွင့်ရှိရမယ်ဆိုတဲ့အချက်ပါဝင်နေပြီးအဲ့ဒါဟာလည်းဥပဒေနဲ့အညီဖြစ်နေတာကြောင့်မဲမတမာမှုဖြစ်စေနိုင်သောဆိုတဲ့အထက်အကျုံးဝင်မှာမဟုတ်ပါဘူး။ပတ်ဝန်းကျင်နံပါတ်တစ်ခုတည်းနှစ်နေရာအထက်ပါနေတာတွေကလည်းအထူးဆန်းကြီးတော့မဟုတ်ပါဘူး။ပထမအကြိမ်မဲစင်းထုတ်ပြန်ရမှာကွန်ပျူတာစာစီဆိုင်ရဲ့ပြဿနာတွေကြောင့်အဲ့လိုမှတ်ပုံတွေထပ်နေတာတွေဖခင်နေရာမှာလူတစ်ယောက်တည်းရဲ့နာမည်အချင်းချင်းပါနေတာတွေတွေ့ခဲ့ရပြီလဲဖြစ်ပါတယ်။အဲ့ဒါကြောင့်လဲမဲစင်းပြင်ဆင်မှုတွေလုတ်ခဲ့ရတာမျိုးပါ။အဲ့လိုစည်းရင်းမျိုးကိုမဲမတမာမှုဖြစ်စေနိုင်သောစည်းရင်းတွေထည့်လို့ရခြင်းရမှာဖြစ်ပေမဲ့မဲမတမာမှုလို့ဆွတ်ဆွဲဖို့ဆိုရင်တော့နောက်ထပ်ခိုင်လုံတဲ့အချက်လက်အထောက်အထားအသေးချာရှာရပါဦးမယ်။ပြောရရင်ဦးသိန်းစိုးကော်မရှင်ကအခုထုတ်ပြန်ထားတဲ့မြို့နယ်တချို့ရဲ့မဲစင်းနဲ့လာဝကစင်းမတူညီမှုဟာမဲမတမာမှုရှိခဲ့တယ်ဆိုသည့်အထိဆွတ်ဆွဲနိုင်မှုအဝေးကြီးလိုပါသေးတယ်။
ဦးသိန်းစိုးကော်မရှင်ကဖေဖော်ဝါရီလ23ရက်နေ့မှာနောက်ထပ်ထုတ်ပြန်တဲ့စင်းကတော့မဲလက်မှတ်ရိုက်နှိပ်မှုပါတကယ်တော့အဲ့ဒီစင်းဟာဦးလာသိန်းကော်မရှင်ကတိုင်းသိပြည်သည့်ထုတ်ပြန်ထားပြီးဖြစ်တယ်လို့လျှို့ဝှက်ထားတာမျိုးလည်းမရှိပါဘူးလက်ရှိထုတ်ပြန်တဲ့စင်းကမဲစာရွက်တွေကိုနေ့လိုက်ထုတ်ယူခဲ့တာမျိုးပဲပုံပြီးပါတာပါဒီနေရာမှာအများပြည်သူထင်အောင်ထင်မှားဖြစ်စေနိုင်တာတခုတော့ပါပါတယ်။အဲ့ဒါကတော့ပြည်သူလွှတ်တော်မြို့သားလွှတ်တော်နဲ့တိုင်းနယ်ပြည်နယ်လွှတ်တော်တွေအတွက်လွှတ်တော်တခုမှပြန်မြမဲပေးပိုင်ခွင့်ရှိသူစီးရင်38တန်းဝန်းကျင်ရှိပေမဲ့မဲလက်မှတ်တွေရိုက်ထုတ်ဝေငှရမှာတော့တစ်မျိုးစီအတွက်ပြန်မြ43တန်းကနေ44တန်းကျော်ရှိနေတာပါ။ဘာကြောင့်အဲ့လိုဖြစ်ရသလဲဆိုတဲ့အကြောင်းရင်းဟာကော်မရှင်အစစ်အစစ်အနေနဲ့သက်ဆိုင်ရာမဲဆန္ဒနေမြေမဲယုံတွေစီမဲလက်မှတ်ဝေငှရမှာမဲပေးပိုင်ခွင့်ရှိသူစီးရင်အတိုင်းတိတိကျကျဝေငှဖို့မဖြစ်နိုင်လို့ပါဥပမာမဲယုံတယုံမှာပြည်သူ့လွှတ်တော်အတွက်မဲပေးပိုင်ခွင့်ရှိသူ385ယောက်ရှိတယ်ဆိုရင်မဲလက်မှတ်385တိတိကျကျပေးလို့မရပါဘူးမဲလက်မှတ်စာရွက်တွေကိုစာအုပ်တစ်ဖွဲထုတ်လုပ်ထားတာကြောင့်မဲစာရွက်စာအုပ်တအုပ်မှာမဲလက်မှတ်50ပါရင်မဲပေးခွင့်ရှိသူ385ယောက်ရှိတဲ့အဲ့ဒီမဲယုံကိုမဲစာအုပ်10အုပ်စုစုပေါင်းမဲဆောင်ရည်400ပေးရမှာဖြစ်လို့ပါပဲတကယ်တော့ဒါဟာအထူးဆန်းမဟုတ်ပါဘူးမဲလက်မှတ်တွေကို2010ရွေးကောက်ပွဲမှာရော2015ရွေးကောက်ပွဲမှာပါဒီအတိုင်းရိုက်နှိပ်ခဲ့ဒီအတိုင်းဖြန့်ဝေခဲ့တာကြီးပါဒါကြောင့်အခုလိုမဲစာရွက်ရိုက်နှိပ်ဖြန့်ချီမှုကလည်းတက်မတော်ဘက်ကငိုဆွဆွဲထားသလိုမဲမတမာမှုဖြစ်စေနိုင်သောအထောက်အထားတွေဟုတ်မနေတာကိုလည်းတွေ့နိုင်ကြပါတယ်အခုနောက်ပိုင်းအသစ်ခန့်အပ်လိုက်တဲ့ကော်မရှင်ကနေ့စဉ်ထုတ်ပြန်နေတာတွေကတော့မြို့နယ်အစင်းကမဲလက်မှတ်ကွာခြားချက်အစင်းတွေပါတကယ်တော့မဲပေးတဲ့ကိစ္စမှန်မမှန်စစ်ဆေးခြင်းရင်အလွန်လွယ်ပါတယ်။ကြိုက်နှစ်သက်ရာမဲယုံတချို့ကိုရွေးချယ်အဲ့ဒီမဲယုံမှာတာဝန်ယူခဲ့သူတွေတက်တဲ့အဖြစ်လက်မှတ်ရေးထိုးခဲ့ကြတဲ့အမတ်လောင်းကိုယ်စားလှယ်တွေစောင့်ကြည့်တဲ့ပြည်သူတွေကိုဖိတ်ခေါ်ပြီးမဲလက်မှတ်အားလုံးဖွင့်ပေါက်စစ်ဆေးတိုက်ဆိုင်စစ်ဆေးတာနဲ့အလွယ်တကူအပြေပေါ်နိုင်တာဖြစ်ပါတယ်။ဒါပေမဲ့ကော်မရှင်ဟာအဲ့လိုမလုပ်ပဲမတမာမှုလို့မပြောနိုင်တဲ့အခြားအချက်လက်တွေကိုပဲစစ်ဆေးနေ့စဉ်ထုတ်ပြန်နေတာတွေ့မြင်ကြရပါတယ်
။ဘယ်လိုပဲဖြစ်ဖြစ်ဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ကတော့2020ရွေးကောက်ပွဲမှာမဲမတမာမှုဖြစ်စေနိုင်သောမဲစည်းရင်းပြဿနာဖြေရှင်းမပေးလို့ဆိုပြီးနိုင်ငံတော်သမ္မတနဲ့လူများစွာကိုဖမ်းဆီးပြီးအာဏာရယူအုပ်ချုပ်နေပါပြီ။ဒီအတွက်အာဏာရယူအုပ်ချုပ်ခဲ့တာမဲမတမာမှုကြောင့်တနည်း2020ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရတာဟာမှန်ကန်မှုမရှိတကယ်တမ်းရတာဟာအခြားပါတီတခုခုဖြစ်တယ်ဆိုတာကိုတက်တည်ပြဖို့တာဝန်ရှိနေပါသေးတယ်။အဲ့လိုတက်တည်ပြနိုင်ခြင်းမရှိခဲ့ဘူးဆိုရင်တော့နိုင်ငံတော်သမ္မတနဲ့နိုင်ငံခေါင်းဆောင်တွေကိုဖမ်းဆီးအရေးပေါ်အခြေအနေကြီးညာအာဏာရယူအုပ်ချုပ်ခဲ့တဲ့အကြောင်းရင်းဟာမဲဆင်းပြဿနာကြောင့်မဟုတ်ပဲအာဏာကိုလိုချင်လို့အာဏာသိမ်းခဲ့ရတာလို့ပဲမှတ်တမ်းတင်ကြရမှာဖြစ်ပါကြောင်းပြပြလိုက်ရပါတယ်။